တူရကီနိုင်ငံအစ္စတန်ဘူလ်မြို့မှာဒီကနေ့အသေးခံဘုံးဖောက်ကွဲမှုတစ်ခုကြောင့်လူ900အသေဆုံးပြီးဒဏ်ရာပြင်းထန်တဲ့လူ9ဦးအပါအဝင်36ယောက်ထက်မနည်းဒဏ်ရာရသွားတယ်လို့တူရကီကျန်းမာရေးဝန်ကြီးကပြောပါတယ်။ဒဏ်ရာရသွားတဲ့သူတွေထဲမှာပြည်ပနိုင်ငံသား12ဦးလည်းပါဝင်တယ်လို့ဝန်ကြီးမမတ်မူဇီယိုနိုဂလူကပြောပါတယ်။ရုံးပိတ်ရက်မှာလူစီကားလေးရှိတဲ့မြို့လေကောင်အဓိကဈေးဝယ်စင်တာတွေအနီးကIstaglal လမ်းမမှာအခုတို့ပောက်ကွဲမှုဖြစ်ပွားခဲ့တာပါလူနာတင်ရင်နေနဲ့မှုကင်းဆိုင်ရာဆေးပညာရှင်အဖွဲ့တွေရောက်လာတဲ့အချိန်မှာအခင်းဖြစ်ပွားရာနေရာကိုရဲတွေကအမြန်ပိတ်ဆို့ထားလိုက်ပါတယ်အစ္စတန်ဘူလ်ကိုတရားဝင်ခီးစဉ်ဖြစ်ရောက်ရှိနေတဲ့အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီတိုက်ခိုက်မှုကိုရှုံချလိုက်တယ်လို့တူရကီအစိုးရနဲ့တိုင်းပြည်အတွက်ဝန်ထမ်းကြောင်းလည်းပြောကြားခဲ့ပါတယ်ပြင်သစ်နိုင်ငံသားဝင်ကြီးယောမတ်အေဟိုကလည်းဒီတိုက်ခိုက်မှုကိုရက်စက်ရုံမှပြည်ပဘောကြောင့်လည်းလောရအဖြစ်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတူရကီနဲ့အတူပြင်သစ်နိုင်ငံစီးလုံးညီရွာစွာရပ်တည်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ကမြို့တော်အန်ကာရာမှာဘုံ၄ကြိမ်ပောက်ကွဲခဲ့တာကြောင့်သတိကြီးစွာထားနေရတာပါ။နောက်ဆုံးဖြစ်သွားတဲ့မတ်လ13ရက်နေ့တိုက်ခိုက်မှုကတော့ကတ်တဘုံတွေကသူ့လက်ဆက်ဖြစ်တယ်လို့ပြောဆိုထားပါတယ်။အဲ့ဒီတိုက်ခိုက်မှုမှာဘုံခွဲသူ2ဦးအပါအဝင်လူ38ယောက်သေဆုံးခဲ့ပါတယ်။